ကချင်ပြည်နယ်အတွင်းမှာအစိုးရရဲ့လှုပ်ဆောင်ချက်တွေနဲ့ပတ်သက်လို့ကချင်သတင်းဌာနတစ်ခုကကြောက်ယူခဲ့တဲ့စစ်တမ်းမှာတော့လက်ရှိအာဏာရ NLD မျိုးသားဒီမိုကရေစီအဖွဲ့ချုပ်အစိုးရဟာကချင်ပြည်နယ်ကိုပို့ပြီးတော့မှတိုးတက်အောင်လုပ်ပေးနိုင်ကြောင်းတွေ့ရှိရတယ်လို့ဖော်ပြထားပါတယ်။ဒါပေမဲ့ဒီရလက်အပေါ်မှာကချင်ပါတီတွေကတော့လက်မခံကြပါဘူး။လာမယ့်2020ရွေးကောက်ပွဲမှာ NLD ပါတီနဲ့ပတ်သက်ပြီးတော့ကချင်ပါတီတွေရဲ့သဘောထားကိုတော့ VOA မြန်မာပိုင်းသတင်းတောက်ကိုဇော်ထက်ကမေးမြန်းပြီးသတင်းပေးပို့ထားပါတယ်။
ကချင်လူထုကလက်ရှိ NLD အစိုးရကိုအရင်အစိုးရထက်ပိုနှစ်သက်ကြောင်းနဲ့ကချင်ပြည်နယ်ကိုပိုတိုးတက်အောင်လှုပ်ဆောင်ပေးနိုင်တယ်လို့မကြသေးခင်ကကြောက်ယူခဲ့တဲ့စစ်တမ်းမှာဖော်ပြထားပါတယ်။ဒီစစ်တမ်းဟာကချင်ပြည်နယ်တစ်ခုလုံးရဲ့သဘောဆန္ဒကိုမလွှမ်းခြုံနိုင်ပေမဲ့ပါတီနိုင်ငံရေးမှာပါဝင်လှုပ်ရှားမှုမရှိရဲ့တာမန်ပြည်သူတွေကိုကြောက်ယူထားတဲ့စစ်တမ်းဖြစ်လို့လက်ရှိအစိုးရကိုပြည်သူလူထုတွေမျှော်လင့်ချက်ရှိနေသေးရဲ့ဆိုတာဖော်ပြနိုင်ကြောင်းစစ်တမ်းကိုဦးဆောင်ကောက်ယူခဲ့တဲ့ကချင်ဝေးပြေအက်ဒီတာကိုကြာနော်က VOA ကိုပြောပါတယ
်ဒီလက်ရှိအစိုးရနဲ့အရင်ကျွန်တော်တို့အရင်ရေးခဲ့တဲ့ဥဒံတာဥတည်ပြန်အစိုးရကိုပြန်ပြီးနိုင်စင်ခိုင်းတဲ့အခါမှာတော့သူတို့ကဒီလက်ရှိ NLD ဦးဆောင်တဲ့အစိုးရကိုပဲပူပြီးဆက်ရေးတက်တဲ့သဘောပေါ့အဲ့ဒီတည်းမှာအရင်အစိုးရနဲ့အခုလက်ရှိအစိုးရဆိုတော့အများကြီးကွာခပြီးမှလက်ရှိအစိုးရကတော့မတ်ပေးထားတဲ့အနေထားတော့ကျွန်တော်တို့ပြည်ရင်ရတယ
်ပေါ့ဗျာ NLD ဆိုရလက်ထက်မှာလန်တရာကျမ်းမာရေးနဲ့ပညာရေးပူတူးတက်လာပြီးအာဂတိလိုက်စားမှုရှိနေသေးပေမဲ့အရင်အထက်ပို့ပြီးပွင့်လင်းလာရလို့စစ်တမ်းမှာဖော်ပြထားပါတယ်ဒါပေမဲ့ကချင်သုံးပါတီပေါင်းစည်းရရဲ့ကချင်ပြည်နယ်ပြည်သူပါတီ KSPB ရဲ့ဒူးဥက္ကဋ္ဌဒူဝါဂွမ်းကောင်အောင်ခန်းကတော့ကချင်ပြည်နယ်မှာအခြေခံအဆောက်အုံပူတူးတက်လာပြီးမဲ့ NLD ရဲ့ရွေးကောက်ပွဲကတိတိုင်းတော့ဖြစ်မလာသေးဘူးလို့ပြောပါတယ်
ဒီအစိုးရရဲ့ policy အင်ဆိုင်ဘာတစ်ခုမှကြောင်းနေချင်းမရှိဘူး။ဖက်ဒရယ်ရေးရာတည်ရင်သားရေးရာပြန်လည်ပြည့်ပြည့်ရေးဆိုတဲ့ဒီရုပ်ောက်ပွဲတော့ကရှင်းမှတ်ထားတဲ့ဒီမူဝါဒကိုတစ်ခုမှအကောင့်ထည့်ဖို့မရှိဘူး။အစိုးရတရားအနေနဲ့သူပေးတဲ့ကတိအတိုင်းလုပ်ဖို့တော့လိုအပ်ပါတယ်
။ကချင်မျိုးသားကွန်ဂရက်ပါတီ KNC ဥက္ကဋ္ဌဒေါက်တာ M ခွန်လာကတော့မည်လို့မြေရိုင်းဥပဒေကြောင့်မြေအမက်ပုံများလာတယ်လို့ကြောက်မြတ်တူဖို့ရင်းနဲ့တ िश ူးငပြောလို့ပြဿနာတွေကကချင်ပြည်နယ်ရဲ့အဓိကစင်ခုံမှုဖြစ်ကြောင်းပြောပါတယ်။အဲ
့အရာတွေကို NLD နဲ့နိုင်ငံနေမလုပ်နိုင်လေကျွန်တော်ပြောတော့ဆင်းရဲသူကတစ်ထက်နဲ့ပါရင်ကွန်ပျူတာတက်မှုဘာမှပို့ပြီးထူးမလာဘူးနော်။ကချင်ပြည်နယ်ဒီဘက်ပို့ဆိုးသွားတယ်။ဘာလို့လဲဆိုတော့ကချင်ပြည်နယ်ဒီဘက်ကတောက်ဆိုင်ရဲ့အဖက်ကြီးပေါ်မူတည်တယ်။ဗရိုင်းပြည်လုံးနေသားဆိုရင်လည်းနေနေအတီထိုးတဲ့ပြည်နယ်တွေကကူညီဖို့ဂျပန်တော်ကိုရောက်ဝင်လာလွယ်ပြီးကြံထားပါမယ်။
ဒါအပြင်2020ရွေးကောက်ပွဲမှာကချင်ပါတီတွေသာကချင်ပြည်နယ်အတွင်းအနိုင်ရဖို့များတယ်လို့သူကပြောပါတယ်
။ဟုတ်ရင်ပြောရင်ကျွန်တော်ကချင်ပါတီနိုင်လိမ့်မယ်။ KNC လည်းနိုင်လိမ့်မယ်။ KSPB လည်းနိုင်လိမ့်မယ်။အဲတော့ NLD ကတော့2015လို့နိုင်တာမဟုတ်ဘူး။ KSPB လည်း2020လို့နိုင်တာမဟုတ်ဘူး။ဒါကတော့ကချင်ပြည်နယ်ပါဗျာ။
လူမျိုးရေးထက်ဒီမိုကရေစီစနစ်အပေါ်မှာတည်ဆောက်ထားရဲ့နိုင်ငံရေးစနစ်ကိုလိုလားရဲ့လို့ကချင်ပါတီတွေကပြောပါတယ်။ကချင်ဝေးသတင်းဌာနဟာဗမော၊ချီဖွေ၊တနိုင်း၊ဖားကန့်၊မချမ်းဘော၊မိုးကောင်း၊မိုးညင်း၊မြေကြီးနား၊ပူတာအိုစွန်ပရာဘွန်စတဲ့မြို့နယ်၁၀ခုကဒေသခံ900လောက်ကိုနိုင်ငံရေးစီးပွားရေးပညာရေးနဲ့သက်ဆိုင်တဲ့မိကုန်း9ခုမိမြန်ပြီးစစ်တမ်းလုပ်ခဲ့ရာဖြစ်ပါတယ်။